တော်တာရှင်များရှင်ခုချိန်ဟာမြန်မာပြည်သူတရက်လုံးမျောလင့်ရင်ခုန်စွာနှစ်စင်ဆောင်စားပျော်ရွှင်ကြတဲ့အတာတကြံပွဲကြီးကြာရောက်နေခြင်းဖြစ်ပါတယ်။ကူပြောင်းခြင်းလို့အဓိပ္ပာယ်ရတဲ့အတာတကြံကာလမှာလူတွေဟာတစ်နှစ်တာစိတ်ဖိစီးပင်ပန်းခဲ့တာတွေကိုမေ့လို့လူကြီးတွေကဆုတောင်းမြတ်တာတွေနဲ့လူငယ်တွေကစိတ်လွတ်လပ်ပျော်ရွှင်ရင်းကနေနောက်နှစ်သစ်အတွက်မျောလင့်ရင်ဒီကာလကိုဖြတ်သန်းနေကြပါတယ်။ဒီနှစ်ကတော့ပြည်သူတွေရွေးကောက်တင်မြှောက်လိုက်တဲ့အရက်သားအစိုးရလက်ထက်မှာပထမဦးဆုံးကြောက်ရွံ့တဲ့တကြံမှုတခြားသောတကြံတွေထက်ပိုထူးခြားတယ်လို့လူတွေကခံစားနေကြပါတယ်။မန္တလေးတကြံရဲ့ဒီနှစ်ထူးခြားချက်ကိုမန္တလေးသားစာရေးဆရာဆူးငတ်ကအခုလိုပြောပြပါတယ်
။ဒီနှစ်2019ခုနှစ်ကတကြံကတော့အစိုးရတဲ့အပြောင်းလဲနဲ့ဒီမန္တလေးတကြံဟာတုံးပြအပြောင်းလဲတစ်ခုရှိမယ်လို့တော့မျောလင်းနေကြတာပေါ့ဒါပေမဲ့အစိုးရတန်ကလည်း10ရက်ဝန်းကျင်သာရှိသေးတော့လည်းပိတ်လည်းမမျောလင်းရဘူးပေါ့ဒီမန္တလေးမှာပကုံးပြောင်းပြီးတော့ယူခဲ့ကြတဲ့ရင်ကျေးမှုတကြံကပျက်စီးနေတာနှစ်ပေါင်း20ကျော်လောက်ဖြစ်နေတော့ဒါကိုပြန်ပြီးတော့ရင်ကျေးချင်တဲ့ဆန္ဒတွေရှိတော့ဆိုတော့အကြောင်းတဲ့အချိန်မှာဒီလာလာကောင်းလာပြီးတော့မျောလင်းရတာပေါ့ဗျာဘာတူလာလဲဆိုတော့ဟိုမြို့တော်ဝင်မန္တကိုမန္တလေးမြို့တော်ပင်ရမန္တဆိုတာမျိုးနာမည်ပြောင်းတယ်အဲမန္တရဲ့ဒီဇိုင်းကိုလည်းတောင်းမီခွက်တွေပါတယ်ဒီဇိုင်းမျိုးပေါ်လာတာမျိုးပေါ့ဗျာအပိုးထူးတာကတော့ဂျိုနီမနက်မှာအဲ့ဒီမန္တမှာတန်ဃာတော်အပတ်တစ်ထောင်လို့ကိုထွန်းလောင်းတယ်ဒေဒီဝါကြီးဆရာတော်ကြီးတွေ36ပါးကိုပင့်ပြီးတော့အနက်ပေါ်မှာဆုံးကပ်ပေါ့နော်ဒီလိုဟာလေးကတော့ရှိတယ
်ရန်ကုန်တကြံအပေါ်ဆာရေးဆရာမလူပတ်ငယ်ရဲ့အမြင်ကတော့ဒီလိုပါရှင်
ပစံပေးပြီးတော့မှရေပက်ရဲ့ခွင့်ရတဲ့တကြံဆိုတာကကျမတို့နဲ့မဆိုင်သလိုခံစားခဲ့ရတာကြာသွားပြီအဲ့ဒါမနစ်ကအထီပေါ့လေအဲ့တော့ဒီနှစ်ကတော့ကျမလမ်းထိပ်ထွက်တယ်ရက်ွက်ထဲကိုပတ်ကြည့်တယ်နောက်ပြီးတော့ဒီ TV မှာမြင်ရတဲ့ရှုခင်းတွေရကြည့်ရတာကတကြံကိုကျမတို့ပြန်ပြီးတော့ပြန်ဆိုင်လာပြီလို့ကျမတယောက်တည်းအနေနဲ့လည်းခံစားရတယ်ဒီတကြံကိုဆင်နွှဲနေတဲ့ဒီမြန်မာပြည်သူပြည်သားတွေရဲ့မျက်နှာပေါ်မှာလည်း stress တွေမရှိတော့ဘူးဆိုတော့ကျမစံစားမှုနဲ့သိတယ်ဒီအရသာအစိုးရပြောင်းလာပြီးတဲ့ပထမဆုံးတကြံကကျမတို့ရဲ့တကြံကိုကျမတို့ပြန်ရတယ်ပဲနောက်ပြီးတော့ဒီပြည်သူလူထုရဲ့လုံခြုံရေးအတွက်လည်းဒီဟိုတည်တည်ချာချာလှုပ်ထားပြီးတာတွေ့ရတယ်ဟိုအရင်ဒီပြည်သူရဲတွေကလည်းဒီမွေးရစည်းဝါတို့ဘာလို့အဓိကပေါ့လေအဲ့ဒီရန်ဖြစ်မဲ့ကိစ္စတွေကိုလည်းအရင်လိုရုပ်တွေမဟုတ်ဘဲနဲ့ကျမမြင်ရတာတော့တေချာပြုံးရွှင်နဲ့စစ်စည်းတယ်ညှိနှိုင်းပြီးတယ်လှုပ်ပြီးတာတွေ့ရတော့ကျမတို့ရဲ့တကြံကိုကျမတို့ပြန်ရတယ်လို့လုံးဝခံစားရပါတယ်လို့
နေပြည်တော်ပြည်မနာတကြံကလည်းအမြင်အရကိုပြောင်းလဲသွားတယ်လို့ပြည်မနာမြို့မှာနေထိုင်တဲ့ကုမျိုးတေသာမောင်ကပြောပါတယ်
။ဟိုပါအရင်တကြံနေတုန်းကကျတော့ဟိုဟာမှာကနေပြည်တော်ပေါ့အတစ်လောက်တဲ့နေပြည်တော်အဲ့ဟိုတယ်ဆုံးမှာမန္တအများကြီးစတိုက်ဖြည့်ရပေါ့အကုန်လုံးကဟိုချွေတန်လင်းလို့ပါလို့မန္တရှိမှာပဲအကုန်စုရောက်ပြီးဒီနေ့အကုန်လုံးနေနေကြတာပေါ့ဒီကုရောအဲ့မှာမန္တနှစ်ခုပဲရှိရတယ်ဒီမျိုးပေါ်တွေမှာတော့ဟိုတိုင်းတိုင်းအဲ့လိုမန္တလေးပြန်ပေါ်လာတယ်ဒီမှာအခုတော့ပြည်မနာမြို့မှာဟိုတော့လာလင်ပတ်နေတဲ့လူတွေပြန်တွေ့ရတယ်ပေါ့မျိုးထဲမှာလူနေနဲ့ပြန်စီလာတယ်ပေါ့အဲ့ဒါတော့ရှိဟိုတနေ့တိထားတယ်ဘာလို့လဲဆိုတော့အဲ့ပေါ့ဟိုအရင်ကလို့တင်းကြည့်ရတော့ခွေကစိတ်ထဲမရှိကြဘူးပေါ့ဟိုပုံစံနဲ့ပြောင်းလာတော့တိထားပါတယ်အရင်တော့ကကြတော့ဟိုလမ်းပေါ်မှာဖြစ်ဖြစ်ဟိုအချင်းမှာဖြစ်မန္တထုံးမဲ့ဆိုရင်အခုခုကိုတနေ့လေးကြည်နေရတဲ့အချိန်တွေမှာရှိရပေါ့ဟိုစီပင်တို့ပေါ့တော့အခုတော့လောလောလောက်လာကြတာတွေ့ရ
ပသိန်သားကိုမင်းစိန်ကတော့သူ့ကိုယ်တိုင်လည်းပျော်ရွှင်နေပါတယ်တဲ့
ဒီလိုရအောင်ကျွန်တော်ကြည့်ရတော့ဆိုရင်တော့ဒီခလိုက်နဲ့တော့ပို့ပြီးတော့ဒီလူရဲ့စိတ်ထဲမှာတော်တော်လေးကိုကျဉ်းနှံ့မှုရှိတယ်လို့ထင်တာပဲ။အဲတော့ကိုယ်ရသားအစိုးရလည်းဖြစ်နေတယ်။အဲ့ဒါတော့တွေ့တယ်။စီကားကဘာညာတော့စိတ်မပွားပါဘူးဒီတိုင်းမှာလည်း။ကိုယ်စိတ်ထဲမှာပေါ့လေကိုယ်အစိုးရဆိုတော့လည်းဒီမှာကိုယ်စိုးစိတ်ထဲမှာပို့ပြီးလွတ်လပ်တယ်လို့ထင်လို့လားမသိဘူး။အဲကိုယ်ကလည်းပြောပါပါပြန်တော့ကိုယ်စိုးရတဲ့ထဲမှာဆိုပြန်ပေါ်ရတော့ဒါပထမဆုံးချိုးဖြစ်မှာလို့ဒါရသားအစိုးရဒါပထမဆုံးပဲလေ။ဟုတ်တယ်မလား။
တနုတိုင်းရင်းသားတွေရဲ့တကြံပွဲကိုကလောမှာသွားရောက်ဆင်နွှဲခဲ့တဲ့ရန်ကုန်သားကိုတမောင်အေးကလည်းသူမြင်တွေ့ခဲ့တဲ့မြင်ကွင်းတွေအတွက်စိတ်ချမ်းသာကြည်နွရကြောင်းပြောပါတယ
်။ဒီနှစ်မှာသူတို့ကပို့ပြီးထူးကြတာကလည်းခုနရသားအစိုးရဖြစ်လာတဲ့ခါကျတော့လူတွေကပို့ပြီးလွတ်လွတ်လပ်လပ်နဲ့ထွက်လာကြတယ်။ဟိုလောက်တာကင်တာပြောတာဆိုတာတွေကစတယ်နော်။ကဲကိုပြောမယ်ဒီလက်တွေ့လက်ရှိလူနေမှုအဆင့်တန်းတွေပြည်နေတွေကတိုးတက်ပြောင်းလဲမှုတွေမဖြစ်သေးပေမဲ့ပေါ့နော်။သူတို့ရဲ့စိတ်ပိုင်းဆိုင်ရာတွေလွတ်လပ်မှုတွေပြောင်းလဲပြောင်းပြောဆိုဆက်ဆံမှုတွေပြီးလို့ရှိရင်တို့ရဲ့မျက်နှာတွေရှိပါလို့ရှိရင်လုံးဝပူပင်တော့ကတွေကင်းဝေးပြီးတော့ဒီနှစ်တင်းကြမှာပေါ့နော်တို့ဒီထွက်ပြီးတော့ခုလိုမျိုးပြေကြတန်းကြပြောကြပါကြဆိုတဲ့ဟာကိုတော်တော်လေးဟိုနေရာတိုင်းလိုလိုမှတွေ့နေတာပေါ့နော်အဲ့ဒီဟာကတော့တော်တော်လေးထူးခြားတယ်ကိုကိုရံနဲ့စိတ်ထဲမှာတော်တော်ကြီးကိုချိန်နဲ့နှစ်သိမ့်တယ်လို့ဖြစ်တာပေါ့နော်ခံစားချက်တွေက
ပြည်သူတွေဟာနှစ်ပေါင်းများစွာမျှော်လင့်ဆောင်လာခဲ့ရတဲ့အရက်သားအစိုးရတဲ့လက်ထက်မှာဆင်နွှဲရတဲ့တကြံအပေါ်ရင်ခုန်ကြတယ်လို့မျောလင့်ပြောင်းလဲစေချင်တာတွေလည်းရှိနေပါတယ်။ဆရာဆူးငှက်ကမန္တလေးတကြံကိုအခုလိုပြောင်းလဲမြင်ချင်ကြောင်းပြောခဲ့ပါတယ်
။
အားလုံးပြောင်းနေတာကပြောင်းကျင်တာပါလဲဆိုမလို့ဘယ်နဲ့ဒီကြံကြီးကအဲ့ဆန်ဒီတအားကုန်တယ်ပေါ့ရေဒီတအားကုန်တယ်ဒီနေ့လိုအယ်နီယိုသားညာဆိုမျိုးဖြစ်နေတာလားမှာရေတအားဖြုံးနေပုံမှာနှမျောရေပေါ့ဗျာကျုံကြီးကလန်အားရေ60လောက်ကုန်တာဟိုဒီကြံလင်းကားရဲ့အတွင်းမှာအပိုက်ဆန်ကလည်းမျိုးတော်ဝင်မှတ်ထူတယ်တင်ငွေကြေးတိမောင်း400ရောက်ကုန်နေတာဟိုကိုလည်းဒီဟာလေးကိုချုပ်နေတာဒီအတွက်ကိုတော်တ ကဒီနှစ်သိန်း4500လောက်ထိကိုသုံးပြတယ်ကျုံမင်းမှလည်းမန်တက်ဒီအရေးဘက်ကအရင်မိတီတကားတက်ကိုပုံများသွားတာမျိုးဖြစ်လာတယ်နော်သေချာပြီးအကြက်ကလည်း2ရက်ဆိုတော့ဒါကြီးသုံးဆွဲမှုတွေဒီတက်ပုံများမှာပေါ့နော်ဟလာဒီအခုပွင့်ပွဲဆိုလဲဒါကြီးကမလုတ်တဲ့တော့ပါဘူးဟလာတကြမ်းဆိုတာလူရုံးမိဘာသာမယူရအားလုံးတန်းနဲ့ထိုင်ပြီးတော့အကုန်လုံးကပျော်ပျော်ပါးပါးနဲ့မိတာတွေမျှခြင်းများတဲ့တကြမ်းဟိုအခုတော့အဲ့လိုခွင်းနုခံတဲ့ဟာကြီးမမြင်ခြင်းလို့ဒီနှစ်များပြောင်းမလာလို့စောင့်နေကြပြီမထူးပါဘူးဗျာနော်အရင်ကအဝရန်ဗတ်ဒိတ်ရှက်နဲ့ပေါင်းမီနဲ့နေရမှာပင်ဒီတိုက်ပုံအစားထိုးသွားတာပါပဲကျွန်တော်တို့ကတော့မျှော်လင့်လာတော့အစိုးရသစ်ပြီးအလားဆေးရတဲ့ပြတန်းသာရှိတော်လဲရန်ကုန်လိုရေးရေးတင်းတင်းပိုင်ပိုင်နိုင်နိုင်နဲ့အန်လေးတကြံကိုဥချိုးတော်ဖကိုင်းနိုင်မယ်လို့ထင်ခဲ့ရပြီမယ်လေဥချိုးတော်မကိုင်းနိုင်တဲ့အပေါ်မှာတော့အလုံးကအားမလို့အားမရဖြစ်နေတဲ့စကားတန်းတွေတော့ဒါကစပြီးတော့ကြားနေရတာပါပဲဗျာ
တကြံမှုထုံးစံအရာပြောတာရောအစိုးရတဲ့လက်ထက်မှာဆင်နွှဲရတာမှုစိတ်လက်ပေါ်ပါတာရောပေါင်းပြီးအပြော်လွန်ထိခိုက်ဒဏ်ရာရတဲ့တဲ့င်းတွေလည်းကြားနေရပါတယ်ဒီကနေ့မှတကြံအကြနေရှိသေးတာမို့နောက်ထပ်ဆင်နွှဲဖို့၃ရက်ရှိနေသေးတာကြောင့်ပြည်သူတွေအထူးသဖြင့်လူငယ်တွေအနေနဲ့တစ်နှစ်တစ်ခါသာဆင်နွှဲခွင့်ရတဲ့တကြံမှာအပြော်ကိုအတိတ်တရားနဲ့ထိန်းကုပ်ပြီးဘေးအန္တရာယ်ကင်းစွာပျော်ရွှင်နိုင်ပါစေကြောင်းစုမုံတောင်းလိုက်ပါရစေ။